ဇွန်လ4ရက်နေ့မှာကြာရောက်မဲ့ American လွတ်လပ်ရေးနေ့အခမ်းအနားဝါရှင်တန် DC မှာတော့ပုံမှန်လိုမျိုးမီးရှူးမိပန်းတွေဖောက်လွတ်ဆင်းရဲတာအပြင် American စစ်တပ်ရဲ့စီးပွားသမှုဂုံပြူချီတက်မှုတွေကိုပါပါဝင်စီဖို့ American သမ္မတ Donald Trump ကကြိုးစားနေပါတယ်။ဇွန်လ4ရက်နေ့အင်္ဂါနေ့ညနေပိုင်းဝါရှင်တန် DC ကလင်ကွန်အမတ်တရဆောက်အောင်ရှိမှာမိကုံစကားပြောဖို့ကိုလည်းသမ္မတ Donald Trump ကစီစဉ်ထားပါတယ်။အဲ့ဒီခမ်းအနားရှေ့ဆုံးမှာအထူးဧည့်သည်တွေနေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းသမ္မတအိမ်ပြီးတော့ကနေပြီးတော့စီစဉ်ဖြန့်ပေးမှာဖြစ်ပါတယ်။1986ခုနှစ်မှာဗြိတိန်လက်အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့အမေရိကန်ပြည်ထောင်စုဟာအဲ့ဒီနေ့ရောက်တိုင်းမှာအမေရိကန်ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုပြီးတော့ခန္ဓာကျင်းပါလေးရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနေ့ကိုရေးကြီးတဲ့နိုင်ငံရေးနေ့ဖြစ်သတ်မှတ်ကြသလိုအစဉ်လာအခမ်းအနားတွေမှာလည်းပါတီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလေးရှိပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကနီးလာပြီမို့လို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုသမ္မတအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုသမိုင်းဆရာချုပ်ကစိုးရင်ကြောင်းပြောနေပါတယ်။အမေရိကန်သမ္မတတဦးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစဉ်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်သမိုင်းအဖွဲ့အစည်းကြီးရဲ့အမှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စတန်သစ်တခုမှာတော့အခုဇူလိုင်4ရက်သမ္မတမေကွန်ပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။ Republican 88ရာခိုင်နှုန်း၊ Democrat 28ရာခိုင်နှုန်းနဲ့တခြားလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမ္မတမေကွန်ပြောမဲ့ဒီအစည်းအဝေးကိုလက်ခံတယ်လို့အဲဒီစတန်မှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူးမီပန်းဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့လင်ကွန်အမတ်တရအဆောင်နောက်ကနေမီရှူးမီပန်းဖောက်ပြီးတော့နောက်မှာအဲဒီကနေမိုင်းအနည်းငယ်ပဲဝေးတဲ့ပန်းချံတစ်ခုကနေပြီးတော့နောက်ထပ်မီရှူးမီပန်းတွေထပ်မံဖောက်လုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။